အရှင်ဖျားတို့အဲ့တော့အမေရိကန်သမ္မတနဲ့တွေ့တော့ဗမာပြည်ရေးနဲ့ပတ်သက်ပြီးဘာပြောလဲမသိဘူးဗျာ
အဲမြန်မာပြည်သူတွေဒီလိုခံစားနေရတာဒါသူသဘောပေါက်ပါတယ်ပေါ့နော်။ဟောမြန်မာပြည်သူတွေတစ်ခက်ဒီသမရအနေနဲ့ဘယ်တော့မှမမေ့ပါဘူးပေါ့။အမှန်တရားဘက်ကအမြဲတမ်းယက်တီပေါင်းမယ်ဆိုတဲ့ဥစ္စာတွေသူပြောတယ်ပေါ့။နောက်တစ်ခါသူတို့ပေါ့အမေရိကန်နိုင်ငံသားတွေမှန်သမျှအမှန်တရားကိုမြင်လို့ကြတယ်။အမှန်တရားဘက်ကသူယက်တီမယ်ဆိုတဲ့ဟောဒါသူမိန့်ခွန်းနဲ့မှလည်းသူပြောတယ်ပေါ့နော်။ဟိုဦးဇင်းတို့တောင်းဆိုခဲ့တာကလည်းပဲဘယ်လိုတောင်းဆိုခဲ့လဲဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာဒီနိုင်ငံရေးပါတီတွေနောက်တကလူ့ခွင့်ရှောင်ရှားတဲ့ပုံကိုယ်တွေကိုဒီလိုပုံကိုယ်တွေကိုလက်ရဲဆက်ရင်းနဲ့တအားနဲ့ကိုတပ်ဖြတ်နေတယ်။ဘူးနောက်တကတောင်းရှိလူထုဆန္ဒခံယူပွဲကတရားမျှတမှုမရှိဘူးဆိုတာဒါကြောင့်မလို့ဒီ2030ရွေးကောက်ပွဲကြီးကလုံးဝမှန်ကန်ဘူး။မမှန်ကန်တဲ့အတွက်ကြောင့်ဦးဇင်းတို့ကတော့1990တုန်းကဟိုရလက်ကိုပဲအကောင့်တွေပေါ်ပေးဖို့ဒါကိုနိုင်ငံတကာကိုလည်းပဲအမေရိကန်သမ္မတအနေနဲ့ချီးမွမ်းပေးဖို့လေဦးဇင်းတို့ကပြောတယ်ပေါ့အဲနောက်တစ်ချက်ကလည်းပဲဦးဇင်းတောင်းဆိုခဲ့တယ်ပေါ့ UN ညီလာခံမှာလည်းပဲဦးဇင်းအနေနဲ့ပြောလာခဲ့တာကခုနာဖရဲ့ကိုယ်စားလှယ်တွေကဒါတရားဝင်အစိုးရမဟုတ်ပါဘူးတရားဝင်အစိုးရမဟုတ်တဲ့အတွက်ကြောင့်ဒီကိုယ်စားလှယ်တွေကိုမပိတ်ပဲနဲ့ဦးဇင်းတို့ပြည်သူလူထုကရွေးကောက်ထားတဲ့ရွေးကောက်ခံကိုယ်စားလှယ်တွေကိုဒါဒီဝင်ဆိုရပြအတိမတ်ပြုပေးဖို့ဆိုတာဒါ UN ကိုလည်းပဲအမေရိကန်ဆိုရအနေနဲ့တိုက်တွန်းပေးဖို့ဆိုပြီးတော့ဦးဇင်းလည်းပဲအမေရိကန်ဆိုရကိုတိုက်တွန်းခဲ့တော့
ရှင်ပြအဲ့တော့တပည့်တော်အဲ့ဒါလေးကိုဖြတ်မေးပြရစီဗျာသာသနာမော်လီ NCUB နောက်88မျိုးဆက်ကျောင်းသားတွေရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လာမသိဘူးဗျာအဲ့ထုတ်ပြန်ချက်မှာကကုလသမဂ္ဂထွေထွေညီလာခံကနေပြီးတော့မြန်မာနိုင်ငံကိုထုတ်ပယ်ပြဖို့ခေါ်လေအဲ့ကြေညာချက်ထုတ်တာအဲ့ဒါလေးကိုအဲ့ဒါကိုများဆိုလိုတာလားမသိဘူးဗျာ
အဲ့ပြောမယ်ဆိုရင်တော့ဦးဇင်းတို့ကတော့အဲ့တထက်သေးပေါ့ဗျာဘာဖြစ်လို့တထက်သေးလဲဆိုလို့ရှင်အခုကနာအဖကတရားဝင်ဆိုရမဟုတ်ဘူးလေတရားဝင်ဆိုရမဟုတ်တဲ့အတွက်ကြောင့်တရားဝင်လူတို့ပြည်သူလူထုကရွေးကောက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်တွေကိုပဲအတိမတ်ပြုဖို့ပါဦးဇင်းတို့ကတအားပြောတာအဲ့တော့သူတို့ပြောတာနဲ့ဦးဇင်းပြောတာနဲ့ကတထက်သေးပါပဲဘာမှတော့မထူးပါဘူ
းတင်ပါဗျာအဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောသူတမရရက်ပါပြန်ခြေလဲမသိဘူးဗျာ
သူလည်းပဲတတ်နိုင်တလောက်တော့ဗောနော်ဒါစူးစမ်းပါမယ်ဆိုတဲ့ဥစ္စာတွေတော့ဒါသူပြောတာဗောသူ့မှာလည်းပဲအခြားကိစ္စတွေလည်းပဲအများကြီးရှိတယ်သူလုပ်ပါမယ်ဆိုတဲ့ဥစ္စာကိုသူလည်းပဲပြောပါတယ
်တမရကတော့ Mrs. Laura Bosho ပါလိမ့်မယ်ဗျာ
အဲအမေရိကန်တမရကတော့မပေါ့အဲ့ဒါကိုလည်းတမရကြီးကပြောပါတယ်ဒီတူးတဲ့စာလို့ရှိရင်မြန်မာကြီးကိုဒီအမေရိကန်တမရသူ့ရဲ့ကတော့နေပြီးတော့ပို့ပြီးတော့ဟိုစူးစမ်းတယ်ဟိုခြေရနေပြီးတော့အလံကန်ပြီးတော့တတ်တယ်ဆိုတဲ့ဥစ္စာမျိုးဗောနော်အမှန်တရားဘက်ကတကယ်ကိုသူ့ရဲ့ဟိုကရောဟာယက်တီတယ်ဆိုတဲ့ဥစ္စာကိုသူကလည်းဦးဇင်းတို့ကိုဒါဖြစ်ဆွတ်ပြီးတော့သူပြောသွားပါလေ
။တို့အရှင်ပြအနေနဲ့ဒီအမေရိကန်သမ္မတနဲ့တွေ့ဆုံပြီးတော့ပြောခွင့်ရတယ်ပေါ့လေ။အပေါ်မှာရောအရှင်ပြအနေနဲ့ဘလို့ခံစားမိပါလဲဗျာ
။ဒါဦးဇင်းကတော့ဦးဇင်းတို့နိုင်ငံအတွက်အထက်မှာလည်းပဲဦးဇင်းကိုတတ်နိုင်တယ်လို့ပေါ့နော်။ကိုဇွန်းညံစွမ်းရှိသမျှအထက်မှာလည်းလုပ်ခဲ့ပြီးအခုဒီဘက်ထက်ရောက်တော့လည်းပဲကိုနိုင်ငံရဲ့လွတ်မြောက်မှုကိုနိုင်ငံရဲ့လူသားတိုင်းရဲ့သူခွင့်ရမြန်မာပြည်သူတွေရဲ့ခွင့်ရရဖို့အတွက်ဦးဇင်းဒီဘက်ထဲမှာလောက်ရတာပို့ပြီးတော့ဝမ်းသာတယ်ပေါ့ဗျာပို့ပြီးတော့ပီတီလည်းဖြစ်တာပေါ့နော
်ရှင်ပြအနေနဲ့ဒီမြန်မာပြည်သူတွေကိုဗျာမင်းမင်ကြားကျင်လည်းမသိဘူးဗျာ
အေးအထဲထဲကပြည်သူတွေကတော့ဦးဇင်းဒါဟိုပြောကျင်နေပေါ့ပါမဲပြည်ပြည်လူဆိုတာကိုယ့်အခွင့်အရေးကိုကိုယ့်ဘာသာကိုလုပ်ယူရတာပါအဲ့တော့ဒီအချိန်မှာမိမိတို့ကကိုယ့်ရဲ့အခွင့်အရေးရဖို့ကိုယ့်ရဲ့သားစဉ်မျိုးဆက်စစ်ဗနအောက်ကလွတ်မြောက်ဖို့အတွက်ဒီအချိန်မှာအလုံးစုပေါင်းညီညီညာညာနဲ့လှုပ်ကြရမယ်အချိန်ရောက်ပြီလို့ဦးဇင်းထဲကပြည်သူလူထုတွေဦးဇင်းဒါပဲပြောခြင်းတယ်
ရှင်ပြကျေးဇူးကြီးလာပါတယ်ဗျာ